Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ17ရက်အင်္ဂါနေ့မနက်ဖြန် VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line 2440 5751ဖြင့် VOE Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါ။သတင်းတွေကိုတော့ခင်မျိုးတက်တဲ့အတူကြီးညာပါမယ်။ဒီနေ့နောက်ဆုံးရသတင်းတွေထဲမှာတော့2012ခုနှစ်မှာအီဂျစ်နိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်ချုပ်ချခံရသူသမ္မတဟောင်းမိုဟာမက်မော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလက်ကျသေဆုံးသွားခဲ့ပါတယ်။ဆန္ဒပြသူတွေဟာအခြေခံလူ့အခွင့်အရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဟောင်ကောင်ကဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။ကျုပ်သမ္မတရှီဂျင်ပင်ဒီတစ်ပတ်တည်းမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားပြမယ်လို့တရုတ်ဆွေရသတင်းဌာနတွေကမနေ့ကကြေညာခဲ့ပါတယ်။ဒီနောက်ဆုံးရသတင်းနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်
။အခုမှတင်နားဆင်ရမယ့်သတင်းဟွာတွေထဲမှာတော့အီရန်ကတန့်စင်ယူရေနီယံပမာဏကန့်သတ်ချက်သဘောတူညီချက်ကိုချိုးဖောက်ပြီးတော့အနုမြူဒီကီလိုဂရမ်300ထဲကျော်ပြီးထုတ်မယ်လို့အနုမြူအေဂျင်စီကပြောသွားပါတယ်။တခါကုလသမဂ္ဂရဲ့ရန်ရာစနစ်အားနည်းမှုကြောင့်မြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်မှုတွေပေါ်ပြက်ကွက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့
The Secretary General had, as you know, requested Mr. Rosenthal to produce this review, and that was following the adoption by the Human Rights Council of a resolution.
ကုလအတွင်းရေးမှူးချုပ်ယုံပြောခွင့်ရကအစီရင်ခံစာပါအကြံပြုချက်တွေကြောင့်ရှင်းပြသွားမှာကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပါမယ်ရှင
်။2012ခုနှစ်မှာအိန္ဒိယနိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်စစ်တပ်ကဖျောက်ချခံရသူသမ္မတဟောင်းမိုဟာမက်မော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။သူ့ပေါ်ဆွဲချက်တင်ထားတဲ့တရှိုးမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့9မိနစ်ကြာလျှောက်လည်ကျဲပေးပြီးနောက်လျှောက်လဲချက်ပြီးပြီးနောက်မှာအစစ်ဆေးကမှန်ကန်အတွက်လဲကျတည်ဆုံသွားတာဖြစ်ကြောင်းဆေးရုံကိုအရေးပေါ်ခေါ်ဆောင်သွားခဲ့ပြီးမြဲဆေးရုံအရောက်တက်ကုန်ဆုံးသွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ Muslim Brotherhood Muslim ညီနောင်များအဖွဲ့လို့ခေါ်တဲ့ Islamic အုပ်စုအတွင်းထိတ်တန့်ပုဂ္ဂိုလ်တယောက်ဖြစ်သူသမရဟောင်းမော်စီယာ2013ခုနှစ်မှာအီဂျစ်စစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတယ်လို့သူ့ရဲ့ Muslim ညီနောင်များပါတီဟာလည်းတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ခံခဲ့ရပါတယ်။အသက်69ရှိမော်စီယာ2013ခုနှစ်ကစလို့အကျဉ်းခံခဲ့ရပြီးအီရန်နဲ့ကာတာနိုင်ငံတွေအတွက်တရှိုးလုံးမှုနဲ့2012ခုနှစ်မှာသူ့ကိုဆန္ဒပြသူတွေကိုတပ်ဖြတ်မှုစရဲဆဆွဲချက်ပေါင်းများစွာကိုရင်ဆိုင်နေခဲ့ရပါတယ်။တင်းလာနေကလုတ်ခဲ့တဲ့ကြားနာမှုမှာတော့ပါလက်စတိုင်းအုပ်စုဟာမတ်စ်နဲ့တန်တရားရှိဖွယ်ဆက်သွယ်မှုဆိုင်ရာတရှိုးလုံးမှုဆွဲချက်အတွက်လျှောက်လဲချက်ပေးခဲ့ရတာပါ။မော်စီကိုရွေချက်ရှိရှိအသက်တမင်းမြင့်နဲ့တည်ဆောက်အောင်လုပ်ခဲ့တဲ့အီဂျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါတီကပြောပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့မော်စီအပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကပါတယ်လို့ပြောပြီးမော်စီရဲ့မဟာမိတ်အရင်မှာတူဖြစ်တဲ့တူရကီသမ္မတတယ်ယစ်အာဒိုဂန်ကတော့မော်စီကိုအာဇာနီလို့ခေါ်ဆိုလိုက်ပါတယ်
။နိုင်ငံတကာနဲ့အီရန်တို့ကြားသဘောတူညီထားတဲ့အစ်စ်နဲ့တန့်စင်ထားတဲ့ယူရေနီယံတုံလောင်းခွင့်ပမာဏကိုကျော်လွန်ထားရှိမယ်ဆိုတဲ့အီရန်ရဲ့အစီအစဉ်ဟာနျူကလ িয়ার အကြက်ကင်မှုတစ်ခုဖြစ်နေတဲ့အမေရိကန်ဘက်ကသတ်မှတ်လိုက်ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်ခွင့်ဘယ်တော့မှပေးမှာမဟုတ်တဲ့အပြင်အီရန်အာဏာရှင်ရဲ့ဒီနျူကလ িয়ার အကြက်ကင်မှုအတွက်နိုင်ငံတကာဖိအားတိုးပေးတာနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောထားတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Garrett Marcus ကပြောပါတယ်အမေရိကန်အကြီးအကဲအရာရှိတွေကလည်းအီရန်ရဲ့နျူကလ িয়ার အကြက်ကင်မှုအတွက်နိုင်ငံတကာဘက်ကမလိုက်ရောကြဖို့တိုက်တွန်းကြပါတယ်အီရန်ဘက်ကအခုလိုကြေညာတာဟာစိတ်မကောင်းစရာဖြစ်ပေမဲ့ဒီကြေညာချက်တွေမအံ့ဩမိကြောင်းနဲ့အီရန်အာဏာရှင်ကိုနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်လုပ်ဖို့အတွက်နိုင်ငံတကာကကတိပေးထားချက်ကိုစောင့်ထိန်ကြဖို့လေနိုင်ငံကြေးဌာနပြောခွင့်ရMorgan Ortega's ကတနင်္လာနေ့ဒင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ Iran nuclear လက်နက်မထုတ်နိုင်အောင်ရည်ရွယ်ပြီးချုပ်ဆိုထားတဲ့2015နိုင်ငံတကာနဲ့သဘောတူညီချက်အရ Iran ကိုကန့်သတ်ထားတဲ့လက်ဝဲထားရှိတဲ့ Uranium တန့်စင်ပမာဏနဲ့ကျော်လွန်ပြီးထုတ်မယ်လို့ Iran ကတနင်္လာနေ့မှာကြေညာခဲ့တဲ့နောက်မှာ American ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။သတင်းပြေဆုံးကိုဒီသတင်းတွေပြီးမှနားထောင်ရမှာလည်းဖြစ်ပါတယ်။
ဟောင်ကောင်ကဆန္ဒပြသူတွေဟာအခြေခံလူခွင့်ရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဆန္ဒပြသူတွေကိုဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။ဆန္ဒပြနေသူတွေဟာဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခံလွှဲပြောင်းပြစ်မှုရေးဆိုင်ရာဥပဒေကြမ်းနဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ဖို့ကိုတောင်းဆိုဆန္ဒပြနေတာဖြစ်ပြီးစံကျင်ဆန္ဒပြနေသူတွေဟာအခြေခံလူခွင့်ရေးတွေအတွက်ငြိမ်းချမ်းစွာဆန္ဒပြနေတာဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်အခွင့်အရေးတွေအတွက်လည်းဆန္ဒပြနေတာဖြစ်ကြောင်းဒါကြောင့်ကျွန်တော်တို့အနေနဲ့လေ့လာစောင့်ကြည့်နေပြီးဟောင်ကောင်လူထုရဲ့စိုးရိမ်ပူပန်ချက်တွေကိုဖြေရှင်းပေးဖို့ဟောင်ကောင်အစိုးရကိုဆက်လက်တောင်းဆိုကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Otikas ကပြောပါရယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကလည်းလာမယ့် G20 စက်မှုနိုင်ငံများထိပ်သီးအစည်းအဝေးမှာသမ္မတ Trump အနေနဲ့ကျုပ်သမ္မတ Xi Jinping နဲ့ဟောင်ကောင်အရေးကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါရယ်။ပြီးခဲ့တဲ့တင်းနှင်းနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကတရားခံလွှဲပြောင်းရေးအခြေခံဥပဒေမူကြမ်းကြောင့်ဟောင်ကောင်လူ့အဖွဲ့အစည်းတွေအကြားအငြင်းပွားမှုနဲ့စိတ်ဝမ်းကွဲမှုတွေဖြစ်ခဲ့ရတယ်လို့ဆိုပြီးလူထုကိုတောင်းပန်စကားပြောကြခဲ့ပါရယ်။တင်းနှင်းနေ့ကမှအချင်းထောင်ကလွတ်လာသူဟောင်ကောင်လူ့အခွင့်အရေးလှုပ်ရှားသူကျောင်းသား Joshua Wong ကတော့ Carrie Lam နှုတ်ထွက်ရမယ်လို့တောင်းဆိုခဲ့ပါရယ်။
ဂရိနဲ့တူရကီနှစ်နိုင်ငံခွဲဝေပိုင်ဆိုင်တဲ့ Cyprus ကျောင်းမှာအငင်းပွားပွဲဆွမ်းရင်ဆိုင်ရာပိုင်ခွင့်တွေနဲ့ပတ်သက်ပြီးတင်မာမှုတွေအရှိန်မြင့်နေချိန်မှာပဲ EU ဥရောပသမဂ္ဂရေယူတန်းခတ်မဲ့ချင်းချောက်မှုတွေကိုတူရကီသမ္မတ Recep Tayyip Erdogan ကပယ်ချလိုက်ပါတယ်။ဒီဒေသရင်အခုလိုအငင်းပွားမှုဟာ American အစိုးရနဲ့အကြီးအကျယ်ပြဿနာဖြစ်နေတဲ့တူရကီကိုအထူးကြံဖြစ်လာနိုင်စေတဲ့အန္တရာယ်ရှိနေတာပါ။မြေနယ်ပင်လယ်အရှေ့ပိုင်းက Cyprus ကျောင်းကမ်းလွန်ဒေသမှာရင်းနှီးရှာဖွေရေးနဲ့ပတ်သက်ပြီးအငင်းပွားနေမှုတွေတိုးလာနေပေမဲ့အဲ့ဒီနေရာမှာတူရကီကရင်းနှီးကိုဆက်လက်ပြီးရှာဖွေမှာဖြစ်ကြောင်းတူရကီသမ္မတအာတိုဝန်ကတနင်္လာနေ့ကရုပ်သံမှာပြောကြားခဲ့တာဖြစ်ပါတယ်။1984ခုနှစ်ကဂရိမှာစစ်တပ်ကအာဏာသိမ်းရနာကိုတုံ့ပြန်တဲ့အနေနဲ့တူရကီကစီးအရာဝင်ရောက်ဆွတ်ဖက်ခဲ့ခြင်းကစပြီးစိုက်ပရက်စ်ကျောင်းမှာဂရိနဲ့တူရကီပိုင်းနယ်မြေတွေဖြစ်နေခွဲဝေခဲ့ကြတာဖြစ်ပါတယ်။Greek time Cyprus trumpet chant ကိုတာနိုင်ငံတကာကအသိအမှတ်ပြုကြတာဖြစ်ပြီးအဲ့ဒီနေရာရဲ့ကမ်းလွန်ဒေသမှာအထူးစီးပွားရေးဆောင် easy ဖြစ်နေထူထောင်ပြီးရင်းနှီးရှာဖွေမှုကို Greek ဘက်ကဦးစီးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။တူရကီကလည်းနိုင်ငံတကာသဘောတူညီချက်အရ Tax တိုင်းသားတွေကိုကာကွယ်ပိုင်ခွင့်ရှိတဲ့အတွက်သူသာဦးစီးဖို့တောင်းဆိုနေရကနေအခုထိအငြင်းပွားနေကြတာဖြစ်ပါတယ်။
ဒီ American တိုင်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American မြန်မာဘာသာရဲ့အစီအစဉ်ရဲ့အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာရူပီ10ဂရေတန်ဖိုးရှိတဲ့ရွှေချောင်းတွေဖမ်းဆီးရမိခဲ့ပါတယ်။မောက်ကိုသွင်းသူလူ9ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ဒီရွှေတွေကိုရွှေချောင်းတွေနဲ့ဘစ်စကစ်ပုံစံနဲ့တည်ဆောင်လာပြီး၄ကျင်100ဂရမ်ကနေပြီးတော့1ကီလိုဂရမ်တိရှိတယ်လို့လည်းပြောပါတယ်။တချို့ရွှေတွေကိုအိန္ဒိယမြန်မာနယ်စပ်ကတင်သွင်းလာသလိုတချို့ရွှေတွေကိုတော့ဒူဘိုင်းကတစ်စက်တရားမဝင်တင်သွင်းလာတယ်လို့လည်းဆိုပါတယ်။တချို့ရွှေချောင်းတွေမှာ Swiss တစ်စက်ထုတ်လုပ်ထားကြောင်းသိရှိရပါတယ်။အဲ့ဒီရွှေတွေကိုပို့ဖို့စီစဉ်ထားတဲ့လမ်းကြောင်းတွေကကိုလ်ကတာ၊ဟိုက်ဒရာဘတ်နဲ့ဒေးလီမြို့ကလေဆိပ်တွေကတစ်စင်မြို့ရဲတွေကိုတင်သွင်းတာဖြစ်ပါတယ်။တယ်ဆောင်သူတွေကိုရူပီငွေ200ကနေ900အထိအခကျင်းငွေပေးရတယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိယဘဏ်အခွန်ဘဏ္ဍာဆိုင်ရာထောက်လိုင်းရေးဌာနကတော့ဒီတည်ဆောင်တဲ့ကုမ္ပဏီတွေကိုပါဆယ်တုပ်တွေကိုလေဆိပ်ကအထုပ်ပိုးဝန်ဆောင်မှုပေးတဲ့ကာဂိုတာမီနယ်တွေမှာလက်ခံရရှိကြတယ်လို့လည်းဆိုပါတယ်။
မြန်မာနိုင်ငံကိုရောက်နေတဲ့ဗီယက်နမ်ဒုတိယဝန်ကြီးချုပ်လည်းဖြစ် Politic Bureau Committee အဖွဲ့ဝင်လည်းဖြစ်တဲ့ Vong Dinh Hue နဲ့အဖွဲ့ဟာဇွန်လ18ရက်နေ့ကနေပြည်တော်မှာဒုသမ္မတဦးမြင့်စွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒုဝန်ကြီးချုပ် Hue ဟာဇွန်လ16ရက်နေ့ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုအလို့သဘောခီးစဉ်နဲ့လာရောက်တာဖြစ်ပါတယ်။နှစ်နိုင်ငံဆွေးနွေးပွဲမှာမြန်မာနဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိစ္စရပ်တွေအပြင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြင့်ရေးစိုက်ပျိုးရေးဆက်သွယ်ရေးဆောက်လုပ်ရေးပို့ဆောင်ရေးဗန်လုပ်ငန်းလုံခြုံရေးအပါအဝင်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိုဆွေးနွေးခဲ့ကြတာပါ2019ခုနှစ်တုန်းကဗီယက်နမ်ဆိုရှယ်လစ်သမ္မတနိုင်ငံကပါတီအထွေထွေတွင်းရမှုငွေင်ဖြူချောင်းမြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ပြီးခဲ့တဲ့မေလတုန်းကလည်းသမ္မတဥက္ကဋ္ဌဟာဗီယက်နမ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။အခုတွေ့ဆုံပွဲမှာလည်းဒ ူးဝင်ကြီးချုပ်ဟျူးကဒုသမရဦးမြင့်ဆွေကိုဗီယက်နမ်နိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်
။ဒုသမရရှီဂျင်ပင်ဒီတစ်ပတ်ထဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကမနေ့ကကြေညာပါတယ်။ဂျာတာပရီနဲ့တောက်ကြနှစ်ရက်သွားမယ်ခီးစဉ်အတွင်းသမရရှီဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကပြောပါတယ်။ကောင်ဆောင်နှစ်ယောက်တွေ့ဆုံတဲ့အခါနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့တင်းမာမှုတွေပြည်ရောစီရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်ကတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကိုအရှိန်အသင့်ဖြစ်စေမယ်လို့လည်းဆိုပါတယ်။တရုတ်နဲ့မြောက်ကိုရီးယားတန်တမာဆက်ဆံရေးစတင်ခဲ့တာအနှစ်90ပြည့်အထိမ်းအမှန်နဲ့တိုက်ဆိုင်ပြီးတရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာဖြစ်ပါတယ်။ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်နဲ့တရုတ်သမ္မတသွားမှာဖြစ်တယ်လို့တရုတ်သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကို14နှစ်အတွင်းပထမဆုံးတွားရောက်မယ်ခီးစဉ်လည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကတော့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်နိုင်ငံကို၄ကြိမ်တွားရောက်ခဲ့ပါတယ်။တရုတ်နိုင်ငံကမြောက်ကိုရီးယားရဲ့တခုတည်းသောမဟာမိတ်အဓိကမဟာမိတ်နိုင်ငံဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ပြတ်သားနေတဲ့ပတ်သက်လို့အမေရိကန်နဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မှာတရုတ်သမ္မတမြောက်ကိုရီးယားကိုအခုလိုတွားရောက်လဲပတ်တာလည်းဖြစ်ပါတယ်။ကင်ဂျွန်အွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗီယက်နမ်နိုင်ငံမှာဒီနှစ်ဆန်းကဒုတိယကြိမ်တွေ့ဆုံမှုအစီအစဉ်ဖြစ်ခဲ့ပြီးတဲ့နောက်နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေရပ်ဆိုင်းနေတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံစီဆွမ်းပြည်နယ်အနောက်မြောက်ပိုင်းဒေသမှာတနင်္လာနေ့ညနေပိုင်းကအားပြင်းငင်းငင်းနှစ်ခုလှုပ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးသွားတယ်လို့တရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။အခုချိန်ထိတော့ဒဏ်ရာရသူက16ဦးရှိနေပြီဖြစ်ပြီးပျို့ချနေတဲ့အဆောက်အဦတွေအောက်မှာပိတ်မိနေသူအများပြားကြန့်ရှိနေတယ်လို့လည်းပြောပါတယ်။ဒီငင်းငင်းဟာစီဆွမ်းခံရတဲ့ကလူနေထူတတ်တဲ့ Channing မြို့နားမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့တာဖြစ်ကြောင်းတရုတ်အာဏာပိုင်တွေကပြောပါတယ်။ပထမလှုပ်ခတ်တဲ့ငင်းငင်းဟာပြင်းအား9.6ရှိပြီးအဲ့ဒီနေရာမှာပဲနောက်ထပ်လှုပ်ခဲ့တဲ့နောက်ဆက်တွဲငင်းရင်ဟာလည်းပြင်းအား 5.2 ရှိနေတာဖြစ်ပါတယ
်အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုဇက်တိုက်နားဆင်ကြရမယ့်သတင်းထွားလေးထဲမှာတော့အရင်ဆုံးအီရန်ကတန့်စင်ယူရေနီယံတွေကိုသတ်မှတ်ကန့်သတ်ထားတဲ့ပမာဏထက်ပိုပြီးတော့ထုတ်တော့မယ့်အကြောင်းကိုပြောပြမှာပါရှင်။အီရန်နုမျိုးစွမ်းအင်အေဂျင်စီရဲ့ပြောခွင့်ရကအီရန်ပေါ်ကန့်သတ်ထားတဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300ထက်ကျော်ပြီးတော့ထုတ်တော့မှာဖြစ်တဲ့အကြောင်းတင်းလာနေကအီရန်ရဲ့အာရက်နျူကလ িয়ার ဆက်ရုံမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရယ်။ဒီပမာဏဟာ2015ခုနှစ်ကအီရန်နဲ့နိုင်ငံကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရခွင့်ပြုထားတဲ့ပမာဏဖြစ်ပြီးလာမယ့်10ရက်အတွင်းဒီသတ်မှတ်ပမာဏကိုကျော်လွန်တော့မှာဖြစ်လို့ဒါဟာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကပထမဆုံးအကြိမ်ချိုးဖောက်တော့မယ့်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်း VOA သတင်းတောက် Edward Uranian ကသတင်းပေးပို့ထားပါတယ်။အပြည့်စုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်။အမောဟာဘတ်ရှင်ဘယ်ရင်ဒါအာရော့ချန်နယ်ဆက်စခါဘာဂီဆိုဖန်ဂွိဆာစမနဲ့
အခုကြားရတဲ့အတန်းကတော့အီရန်ရဲ့ Arak Nuclear ရေလေးဆက်ရုံကအီရန်အနုမြူဆိုင်အေဂျင်စီအကြီးအကဲရဲ့ကြေညာချက်ကိုအီရန်နိုင်ငံပိုင်ရုပ်မြင်သံကြားဌာနကတိုက်ရိုက်ထုတ်လွှင့်သွားတာပါ။အီရန်နဲ့ P5+1 လို့ခေါ်တဲ့ American, Britain, ပြင်သစ် Germany, တရုတ်နဲ့ရုရှားနိုင်ငံတွေနဲ့ချုပ်ဆိုထားတဲ့စာချုပ်မှာပါဝင်တဲ့အချက်တစ်ချက်ဖြစ်တဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300သာပိုင်ဆိုင်ရမယ်ဆိုတဲ့အချက်ကိုအီရန်နိုင်ငံအနေနဲ့ချိုးဖောက်တော့မယ်ဆိုတဲ့ကြေညာချက်ဖြစ်ပါတယ်။အီရန်အနေနဲ့အစ်စ်နိတ်တန့်စင်ယူရေနီယံထုတ်လွှတ်မှုလေးစားပုံမထုတ်လုပ်သွားမှာဖြစ်တဲ့အတွက်လာမယ့်ဇွန်လ29ရက်နေ့ရောက်ရင်စာချုပ်အရသူ့ကိုခွင့်ပြုထားတဲ့ပမာဏထက်ပိုထုတ်တော့မှာဖြစ်တယ်လို့တန့်စင်မှုနှုန်းမြင့်မားတဲ့ယူရေနီယံတွေကိုလည်းထုတ်လုပ်သွားမှာဖြစ်တယ်လို့အီရန်အနုမြူဆိုင်အေဂျင်စီအကြီးအကဲဘာရော့စ်ကမယ်ဗန်ဒီကသတင်းထုတ်တွေကိုအခုလိုပြောခဲ့ပါတယ
် Half the Juan Sheshometizma Mars Safesisachilo
အီရန်အတွက်နျူကလ িয়ার လိုအပ်ချက်တွေပိုရှိလာလို့နျူကလ িয়ার ရေလေးထုတ်လုပ်မှုကိုလာမယ့်နှစ်လခွဲအတွင်းတန်ချိန်130အထိတိုးမြင့်ထုတ်လုပ်သွားမယ်လို့ပြောသွားတာပါ။ဒါပေမဲ့မကြသေးမီကအမေရိကန်ကချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစာချုပ်အဖွဲ့ဝင်ပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံတွေကမလိုက်နာဘူးဆိုရင်တော့အရေးပမာဏကိုပြန်သွားနိုင်တယ်ဆိုတဲ့အချက်ကိုလည်းသူကမငြင်းပယ်ခဲ့ပါဘူး။အမေရိကန်ကအီရန်အပေါ်အရေးယူပိတ်ဆို့မှုကို2018ခုနှစ်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တာပါ1989ခုနှစ်အီရန်ဒေါ်လာရေးနောက်ပိုင်းပထမဆုံးသမ္မတဖြစ်လာခဲ့သူအီရန်သမ္မတဟောင်းအဘူဟာဆန်ဘာနီဇာဒါကအီရန်ရဲ့နိုင်ငံအုပ်ချုပ်အကြီးအကဲအယာတိုလာခါမေနီဟာအခြေအနေတစ်ခုကြားမှာကြားညံ့နေတယ်ဆိုပြီး VOA ကိုအခုလိုပြောပါတယ်
အမေရိကန်သမ္မတထရန့်ရဲ့ဖိအားပေးမှုကိုတုံ့ပြန်ဖို့တခုခုလုပ်နေတယ်ဆိုတာကို အီရန်အနုမြူဆိုင်အေဂျင်စီကအီရန်လူထုကိုပြသဖို့ကြိုးစားနေပါတယ်။ဒါပေမဲ့အီရန်အတွက်ရွေးချယ်စရာများများဆဆမရှိပါဘူး။2015ခုနှစ်သဘောတူညီချက်ကိုအီရန်ကတကယ်ပဲပယ်ဖျက်လိုက်နိုင်မလားဆိုတာကိုကျွန်တော်တန်တရားရှိမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလှုပ်လိုက်ရင်နိုင်ငံတကာစင်မြင့်မှာအီရန်ကိုပိုပြီးအထီးကျန်သွားစေနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ပိတ်ဆို့မှုတွေလည်းလှုပ်လာနိုင်တယ်လေ။
လုံခဲ့တဲ့ရက်တွေတုန်းကကာဇစ်စတန်နိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲတစ်ခုမှာတော့အီရန်အနေနဲ့2015သဘောတူစာချုပ်ကိုဆက်လက်လေးစားလိုက်နာသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုရှားသမ္မတဗလာဒီမီယာပူတင်ကိုကတိပေးခဲ့တယ်လို့လည်းအီရန်လေလာသုံးသပ်သူအလီနူရီဇဒါကပြောဆိုပါတယ်။ဒီအချက်ကတော့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။အီရန်ရဲ့မဟာယန်သူအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နတညာဟူကကွန်ပျူတာပမာဏထက်ကြော်ထုတ်ရင်အီရန်ကိုနိုင်ငံတကာကပိတ်ဆို့မှုတွေထပ်လုပ်တင်တယ်လို့လည်းတိုက်တွန်းလိုက်ပါတယ်။2015ခုနှစ်သဘောတူစာချုပ်အရခွင့်ပြုထားတဲ့တန်းစင်ယူရိုနီယံပမာဏထက်ပိုထုတ်လုပ်မယ်ဆိုတဲ့အီရန်ရဲ့ညင်ညာချက်ဟာအိုမန်ပင်လယ်ကွေ့တဲ့ရေနံစင်တမောနစင်တိုက်ခိုက်ခံရအပြီးတင်းမာမှုတွေမြင့်တက်နေတဲ့အချိန်မှာထွက်ပေါ်လာတာပါ။အီရန်ပါလီမန်ဥက္ကဋ္ဌအလီလာရီယာနီအပါအဝင်အီရန်အရာရှိတွေကတော့ဒီတိုက်ခိုက်မှုအတွက်အီရန်မှာတာဝန်မရှိဘူးဆိုပြီးညှင်းဆိုထားပေမဲ့ဝါရှင်တန်ကဒီတိုက်ခိုက်မှုနောက်ွယ်မှာအီရန်ရှိတယ်လို့အတီအလင်းဆက်ဆွဲထားသလိုအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ကြေညာထားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားခဲ့တာပါရှင်။အခုတော့မြမကြည်ဆိုင်ရာသတင်းလွှာလေးကိုဇက်တိုက်နှာစင်ကြရတော့မှာပါ။ကုလသမဂ္ဂရဲ့ရန်ရစနစ်အားနည်းမှုကြောင့်ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာအဖွဲ့အစည်းကြီးအနေနဲ့ဆောင်ရွက်ရမယ့်တာဝန်တွေပြတ်ကွက်ခဲ့တယ်လို့ဒီရက်ပိုင်းအတွင်းထွက်လာတဲ့ကုလသမဂ္ဂရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကဝေဖန်ထောက်ပြလိုက်ပါတယ်။ဒီအစီရင်ခံစာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမဖြစ်မနေအကောင့်ထဲပေါ်ဖို့ရှိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရပြောခွင့်ရကမနေ့ကပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေမတိုင်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းတတိပေးတဲ့အခြေအနေတွေရှိနေတာကိုကုလသမဂ္ဂကလစ်လျူပြုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွါတီမာလာနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွါတီမာလာတပ်အမတ်ကြီးဟောင်းလည်းဖြစ်တဲ့ God Rosenthal ကိုအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီနေ့အစောပိုင်းကတာဝန်ပေးအပ်ခဲ့တာပါအခုတော့မစ္စတာရိုဆန်တယ်ရဲ့အစီရင်ခံစာကိုအတွေ့အမှုချုပ်အနေနဲ့လက်ခံရရှိခဲ့ပြီဖြစ်ကြောင်းဇွန်လ18ရက်နေ့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအတည်ပြုပြောကြားခဲ့ပါတယ်
The Secretary General had, as you know, requested Mr. Rosenthal to produce this review, and that was following.
Mr. Rosenthal အနေနဲ့သုံးသပ်ချက်အစီရင်ခံစာရေးသားတင်သွင်းဖို့အတွင်းရေးမှူးချုပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒါကလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံတွေကအတည်ပြုခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်တွေမှာပါတဲ့အချက်ကိုအတွင်းရေးမှူးချုပ်ကလိုက်နာအကောင့်ထဲပေါ်တဲ့အနေနဲ့ဖြစ်ပါတယ်။ဒီသုံးသပ်ချက်ဟာကုလသမဂ္ဂအေဂျင်စီတစ်ခုချင်းစီရဲ့လှုပ်ဆောင်ချက်တွေကိုတီးတန့်တိုက်ရိုက်ဖော်ပြထားတာမဟုတ်ပါဘူး။လက်တွေ့ဖြစ်နေတဲ့အခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘယ်လိုဆောင်ရွက်ခဲ့သလဲဆိုတာသုံးသပ်တင်ပြထားသလိုအနာဂတ်အတွက်ဘယ်လိုသင်ခန်းစာယူရမယ်ဆိုတာတွေပါ
ကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌစီကတဆင့်ဒီအစီရင်ခံစာကိုအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေဖို့ပေးပို့ထားပြီးဖြစ်တယ်လို့လည်းစတီဖန်ဒူဂျရစ်ကပြောပါတယ်ဒါအပြင်အများပြည်သူအတွက်ကုလသမဂ္ဂရဲ့အင်တာနက်ဝက်ဘ်ဆိုက်မှာအစီရင်ခံစာအပြည့်အစုံကိုမကြာခင်ရက်ပိုင်းအတွင်းထုတ်ပြန်မှာဖြစ်တယ်လို့ဆိုပါရယ်။ဒီ Guardian သတင်းစာကကြိုတင်ရရှိထားတဲ့အဲ့ဒီအစီရင်ခံစာမှာတော့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့ဆောင်ရွက်မှုစိတ်ပိုင်းတွေဟာလွန်ခဲ့တဲ့10နှစ်ကျော်ကလေးကထင်ထင်ရှားရှားကိုယိုယွင်းပျက်စီးခဲ့ပြီးဒါဟာကုလသမဂ္ဂရန်ဒီယာစနစ်တစ်ခုလုံးရဲ့မအောင်မြင်မှုပဲဖြစ်တယ်လို့အစီရင်ခံစာကသုံးသပ်ထားတယ်လို့ဆိုပါရယ်။ဒါအပြင်ကုလသမဂ္ဂအေဂျင်စီတွေအချင်းချင်းကြားအားပြိုင်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂဆက်ဆံရေးမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာတွေပဋိပက္ခတွေဖြစ်နေတဲ့နေရာတွေကနေလာတဲ့အချက်လက်တွေမပြည့်စုံမှုနဲ့ရောထွေးမှုတွေရှိနေတာစတာတွေကိုအစီရင်ခံစာကဖော်ပြထားပါတယ်။အတွေ့အမှုချုပ်အနေနဲ့အစီရင်ခံစာကအကြံပြုချက်အားလုံးကိုလက်ခံခဲ့ပြီး ဒီအကြံပြုချက်တွေအတိုင်းလိုက်နာအကောင်အထည်ဖော်ဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့စတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောပါတယ
်The review is valuable for the resident coordinator and the UN country team in Myanmar but also
ရှင်ကန်ဇာဘသုံးသက်ချက်ဟာမြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဝန်ထမ်းအဖွဲ့တွေအတွက်တန်ဖိုးရှိတယ်လို့မြန်မာနိုင်ငံလိုမျိုးအလားတူစိန်ခေါ်မှုအခက်အခဲတွေရှိနေတဲ့နိုင်ငံတွေမှာလှုပ်ဆောင်နေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအတွက်လည်းအသုံးဝင်ပါတယ်အစီအကံစာပါအကဲဖြတ်ချက်တွေဟာသူ့ရဲ့ကိုယ်ပိုင်ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ကိုက်ညီနေတယ်လို့လည်းအတွေ့အမှုချုပ်ကအတိအမှတ်ပြုပါတယ်သူ့ရဲ့ကြိုးပမ်းချက်တွေကတော့ကုလသမဂ္ဂဝန်ထမ်းမျိုးဆက်တွေကိုနိုင်ငံအလိုက်တာဝန်ပေးပြီးဌာနချုပ်အဆင့်မှာဖွဲ့စည်းတည်ဆောက်ပုံကိုပုံမပြင်ဆင်ခြင်းအဖြစ်အဲ့ဒီနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂရဲ့တာဝန်ခံမှုတာဝန်ယူမှုနဲ့အတူစွမ်းဆောင်မှုတွေတိုးတက်လာဖို့နဲ့ကာကွယ်တားဆီးရေးကိုပုံမအလေးထားဖို့ဖြစ်ပါတယ်
ဒါပြင်ကုလသမဂ္ဂလှုပ်ထုံးလုပ်နည်းအရဒီအစဉ်ခန်းစာကိုကုလသမဂ္ဂအကြီးတန်းခေါင်းဆောင်တွေကိုအတွေ့အမှုချုပ်ကမျှဝေခဲ့ပြီးဖြစ်တယ်လို့စတီဖင်ဒူဂျရစ်ကပြောပါရယ်ဒီအစဉ်ခန်းစာဟာကုလသမဂ္ဂညီစနစ်တစ်ခုလုံးခြုံရင်းအားနည်းချက်တွေကိုထင်ဟပ်စေတယ်ဆိုတာဟုတ်ပါသလားဆိုတဲ့သတင်းတောက်တဦးရဲ့မိကွန်းကိုတော့
As you say the report paints a number of systemic issues with the way the UN system
ပြောခဲ့တယ်လို့ပဲဒီအစီရင်ခံစာဟာကုလသမဂ္ဂရဲ့လှုပ်ထုံးလုပ်နည်းစနစ်အတိုင်းဆောင်ရွက်ရမှာရှိနေတဲ့ပြဿနာအများအပြားကိုထင်ဟပ်စေတာဖြစ်ပါတယ်ပုံမလင်းလင်းနဲ့ဖြောင်းမတ်မှန်ကန်ပြီးအလွန်အသုံးဝင်တဲ့အစီရင်ခံစာကိုတင်သွင်းနိုင်တဲ့အတွက် Mr. Rosenthal ကိုအတွေ့အမှုချုပ်အနေနဲ့အလွန်ပဲကျေနပ်အားရမိပါတယ်ဆော့ဆော့ကပြောခဲ့တယ်လို့ပဲဒီအစီရင်ခံစာပါသုံးသပ်ချက်နဲ့အကြံပြုချက်တွေကိုအတွေ့အမှုချုပ်ကအပြည့်အဝလက်ခံပြီးတည်တည်ချာချာအကောင့်တွေဖော်ဖို့အတွက်ကုလသမဂ္ဂအကြီးအကဲခေါင်းဆောင်တွေနဲ့အနီးကပ်လှုပ်ဆောင်သွားဖို့ရှိပါတယ်
။ Mr. Rosenthal ရဲ့အစီရင်ခံစာမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ကြသူတွေရဲ့လှုပ်ဆောင်ချက်တွေတဲ့အားနည်းချက်အားသာချက်တွေကိုလည်းသုံးသပ်ထားတယ်လို့ကုလသမဂ္ဂရန်လျားစနစ်ချုပ်ရင်းမှုတွေကိုလည်းထောက်ပြထားပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတော့ရခိုင်ပြည်နယ်အတွင်းကစီရေးပရိဖက်ခါတွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်ရင်းစည်ရေးပြိပခါတွေမှာအရက်သားထိခိုက်တိုက်စုံမှုတွေရှိနေသလိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေးအတွက်လည်းတိုးလာနေပါဗျ။AA ရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေးအတွက်80ကျော်သွားပြီလို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါရှင်
။စည်ရေးပြိပခါတင်းမာနေစေရခိုင်ပြည်နယ်မှာAA ရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါ။ဗုဒ္ဓတော်မြို့နယ်ဒုံတိန်စစ်ဆောင်စခန်းတွေရွာသား6ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးထားတယ်လို့စစ်ဆောင်စခန်းတွေကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွေးမှုကိုစစောထွန်းကပြောပါရယ်
။သူတို့ရောကအဲ့ဒီဒုံတိန်နဲ့ဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့။သူတို့ကဒီရောကိုပြင်တော့ပြင်တာအဲ့လိုမျိုးတော့ဆော့ရှိရှိတာပေါ့နော်။သူတို့ကရောကိုတော့ပြင်တော့ကြပြီးတော့မှလိုမရှိတဲ့သူတွေကိုတားကြတံပေါ်ပြီးတော့ဖမ်းလာကြည့်တယ်။အဲဒီတော့ရှင်မာလက်မှန်ပြီးတော့ပြင်းနေပြီးတော့ပြင်းတော့လာတယ်ဆိုတော့ဘူးကဘူးကမျိုးလူခေါက်ဆိုင်တို့ကြားပါတယ်။အရင်ကတော့မရောက်သေးဘူးကြောက်ကဲ
။လက်ရှိသူတို့တွေကိုပြန်မထင်းထင်းတမ်းမှမသိရှိသေးဘူးလို့ကိုစောစောသုံးကပြောပါတယ်။အဖမ်းခံရသူ6ဦးမှာဒုံးပိန်ကျေစရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြီးရွာအုပ်စုအလဲချောင်းကြီးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကအတည်ပြုပြောပါတယ်။ဆွန်လ73ရက်နေ့တုန်းကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေထဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်။
အဲ့ဒီရွာမှာမင်္ဂလာဝေးရှိတယ်။အဲမင်္ဂလာအခက်နဲ့မလုပ်ခင်ပါအကျိုးမိတ်ဆွေတွေဆိုတာရှိတယ်။အမင်းနာဝတ်ကကျွန်တော်တို့ခမီးလူမျိုးတွေပေါ့။ဒီကစူးပြီးတော့ကြွားကြတဲ့အခါအစ်စင်ရင်းနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်ပါလိမ့်ကြ
။အဖမ်းခံရတဲ့သူတွေထဲမှာမြောက်ဦးမြို့နယ်စေတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ
်။လူ6ယောက်မိမတယောက်ဆိုတော့မိမကလည်းလာပါပြီ။ရောက်ချက်တွေတော့ကျတော့ချက်ခွင့်မှာ။ဘယ်သူနဲ့မှဆက်ဆက်မှုမရှိပါသူတို့ကသူတို့ကူနေရတဲ့ယောမဟာကိုကိုမြေဒီပါတဲ့ကြံခဲ့ပါလေအဲ့ဒါလက်ကြည့်တာပါလက်ကြည့်တော့အပြန်မှာဖမ်းတာပါ
ဖမ်းခံရသူ25ဦးထဲမှာကြောက်စီပြင်ကြီးရွာကဆိုင်အတွက်ကုန်ပစ္စည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးတွေတွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်အဖမ်းစီခံတဲ့သူတွေဟာမြောက်ဦးမြို့နယ်ရအောင်ပြင်ကြောက်စီပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာဘူးရွာကသူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနယ်စုမျိုးလူမျိုးတွေဖြစ်ကြပါတယ် Dilu Sitaka name Matenga Mune Pansi Zara Durigo, Sisini Zello, Tamro Trima Pianja Yipo, Atu Imu, Pumujo Sumintonga for you, Ego Piovare.
The rule Sisini is a Shibaria. The rule Sisini had you got 2 dollars on Yahoo.
အဲဒီကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထုတ်ပြန်ပြီးပါမယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဒိုင်းသာကြီးဝါနီမှာတပတ်တပတ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စုံမင်းတို့ကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးပဋိပက္
ဒီအတွက်80ဆက်မနေ့ရှိနေတယ်လို့အနောက်တကားဒေသကူညီစောင့်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်။ဟိုလက်ရှိကျွန်တော်တို့ကြောက်တော့ကျင်းစကမ်းမှာရှိတာကလက်စေကျော်ရှိတယ်နောက်ပြီးတော့ဒီစစ်တွေနဲ့မြောက်ဦးမှာရှိတာကဒီစေကျော်ခန္ဓာစီလောက်တော့ရှိနေတယ်ဒီမှာစစ်စစ်ကန်ရတာတော့အဲ့လိုလောက်တော့ရှိတယ်။သူတို့တွေကိုအကြံဖတ်မှုဥပဒေပုံမှာ90ဆမြင်စွဲနဲ့တော်လကောင်းမတရားတင်းဆွတ်တ
ခင်ဗျာ
နိုင်ကွန်းအိမ်ပြပြသွားတာပါရှင်အခုတော့ထိုင်းနိုင်ငံအတွင်းတရားမဝင်သွားတဲ့မြန်မာတွေအဖမ်းခံရတဲ့အခြေအနေကိုလည်းသိကြရမှာပါထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ဆုံခလာခရိုင်ထဲမှာလူကုန်ကူးသူတွေနဲ့ရောက်လာတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းရဲတပ်ဖွဲ့ဝင်တွေကစနေနေ့မှာဖမ်းဆီးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံနဲ့တရားမဝင်ရောက်လာသူတွေကိုထိုင်းအာဏာပိုင်တွေကထိုင်းစစ်တပ်နဲ့တူရှာဖွေဖမ်းဆီးတာတွေတိုးလာတဲ့အေဒီလာကစလို့နှစ်လအတွင်းမှာမြန်မာရွှေပြောင်းအလို့သမား900ဝန်းကျင်အဖမ်းခံခဲ့ရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟိုက်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုလူကုန်ကူးနေတဲ့ခိုင်းတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ဒီအပိုင်းမှာပဲမြန်မာ16ယောက်ဖမ်းဆီးခံခဲ့ရကြောင်းဟိုက်ရိုင်မြို့နယ်ထဲကရွှေပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ဒီဟာဖမ်းမိတာကလူကုန်ဆစ်ဆယ်ပေါ့နော်။ဒီကျွန်တော်တို့ဒီဟိုက်ရိုင်မှာခွန်လန်လို့ခေါ်တဲ့နေရာပေါ့ဒီဟိုက်ရိုင်မြို့ထဲမှာပဲ။အဲ့မှာဖမ်းမိတဲ့အခါသူတို့ကပတ်စံနဲ့လာရွေးပို့ပွဲစားတွေကိုပြောတာကအော်ရေးကနေပြီးတော့လိန်ပြီးတော့ခေါ်တာပေါ့အဲ့မှာတွားပြီးတော့ဆက်ဆံနဲ့ရွေးတဲ့အချိန်မှာရေးကဖမ်းဖို့လို့တော့ကတ္တမကဖြစ်ပြသွားတယ်အဲ့လိုလေမိနေတယ်ဗျအဖိုးကခဏခဏမိနေကြတယ
်မလေးရှားနယ်စပ်မှာရှိတဲ့တစ်ဆက်ယုံနေရာဘာလက်အိတ်တွေထုတ်တဲ့ဆက်ယုံနေပဇွန်ယုံနေမှာအဖမ်းအစည်းတွေစစ်ဆေးမှုတွေလုပ်နေပါတယ်မလေးရှားကိုတရားမဝင်ခိုးဝင်တဲ့သူတွေကိုရှာဖွေရင်းနဲ့ဆက်ယုံတွေကိုဝင်ရောက်စစ်ဆေးတဲ့အခါမှာထိုင်းမှာတားမြစ်ထားတဲ့ဝိရစေးွားတွေပါတဲ့ဘိန်းစာရွက်တွေကိုကြိုတောက်နေတဲ့အလုသမား6ဦးကိုလည်းဖမ်းမိတာကြောင့်သူတို့ကလည်းထိုင်းထဲကို3နှစ်ဝင်ငွေပိတ်ပင်သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုခဲ့တယ်လို့ဆိုပါတယ
်။ဆေးရုံတွေကိုလာဝကတွေဝန်နေအဲ့လိုဝန်နေအခါကျွန်တော်တို့ဒီမလေးရှားကိုသွားတဲ့ခရီးသည်တွေကိုလိုက်ချတဲ့အခါဆေးရုံထဲမှာကျွန်တော်တို့ဒီဘိန်းစာရွက်အရေးတောက်တဲ့အလုသမားတွေကိုဖမ်းမိတယ်။ဟိုလေးကလေး6ယောက်အဲ့လိုမိတာတွေရှိတယ်။ဟိုခရီးသည်တွေကိုလိုက်ချရင်းနဲ့ကျွန်တော်မူရစီကသုံးဆွေးတဲ့မြန်မာအလုသမားတွေကိုဖမ်းမိတယ်။ထိုင်းလူမျိုးဆိုလို့ကျတံငွေ1500 2000ဆိုလို့ရှိရင်လွတ်တယ်။ကျွန်တော်တို့မြန်မာအလုသမားတွေကြတော့တံငွေ1500 2000ကိုစောင့်ပြီးတဲ့အပြင်သူကနေဆက်ကိုပြန်ပို့တယ်လေ။နေဆက်ကိုပြန်ပို့ပြီးတော့ဒီကျွန်တော်ဒီဗီဇာကိုနှစ်နှစ်ကသုံးနှစ်အထိသူတို့ကပိုက်လိုက်တယ
်။အခုဆိုရင်မလေးရှားနေဆက်ကိုခိုးဝင်ဖို့ကြိုးစားကြရမှာ AB လာကစပြီး2လကျော်အတွင်းမြန်မာရွှေပြောင်းလို့သမား900ကျော်ဖမ်းဆီးခံရကြောင်းသူတို့ကိုတော့စစ်တပ်ထဲမှာထားပြီးစစ်ဆေးနေတာမျိုးတွေရဲစခန်းထဲမှာပဲဖမ်းဆီးထားပြီးပွဲစားတွေကိုစစ်ဆေးနေတာမျိုးတွေကိုလုပ်နေတယ်လို့ဆိုပါရယ်အရင်တုန်းကတော့မြန်မာတွေဖမ်းမိတယ်ဆိုရင်ငွေကြေးနဲ့လိုက်လံရွေးထုတ်တာမျိုးတွေလုပ်လို့ရပေမဲ့အခုနောက်ပိုင်းမှာတော့ငွေကြေးနဲ့လိုက်ထုတ်လို့မရတော့ပဲလူဝင်မှုကြီးကြပ်ရေးအဖွဲ့တွေနဲ့အတူထိုင်းစစ်တပ်ပါပါလာပြီးဖမ်းဆီးတာကြောင့်လူပွဲစားအတော်များများလည်းဖမ်းမိခဲ့တယ်လို့မလေးရှားကိုတရားမဝင်ခိုးဝင်ကြတဲ့မြန်မာတွေလည်းဖမ်းမိကြတယ်လို့ဆိုပါရယ်ပြီးခဲ့တဲ့ရက်ကတော့ထိုင်းရေပိုင်နယ်ထဲမှာဖမ်းမိတဲ့ရိုဟင်ဂျာ40ကျော်ကိုလည်းဖမ်းထားခဲ့ဖြစ်ပြီးစစ်ဆေးမှုတွေဇက်တိုက်လုပ်နေတယ်လို့လည်းပြောပြသွားခဲ့ပါတယ်ရှင
်။မအေးအေးမှပြောပြသွားတော့ပါရှင်။ကျမတို့ VOA ကိုစာရက်ကနေဝေဖန်အကြံပေးခြင်းနဲ့တည်သူချင်းတွေတောင်းယူလို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါလို့ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ပြည်ရေးအမေရိကန်တန်ကနေပြီးတော့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဖြစ်စေ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေဖြစ်စေအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့စီဝါရေးကန္တာမှာနားဆင်ကြရမှာကတော့
အားအနေပြီးစီဝါရေးလုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်းအဲသုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေဆောင်မှုတွေပဲနဲ့ထားရင်တော့35ချက်တော့ဖြစ်သွားကြတာတော့များပါတယ်ခင်ဗျအဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဒီမှာတော့
မြန်မာအင်ချန်ကြီးအရာဝယ်တွေနဲ့ပတ်သက်လို့မြန်မာ Developer Association ရဲ့အတွင်းရေးမှူးနဲ့ဆက်သွယ်မေးမြန်းထားတာကိုစီဝါရေးကန္တာမှာနားဆင်နိုင်ပါတယ်နောက်ပိုင်းမှာသုတဆုံးလေးအမေရိကန်တခွင်စီစဉ်ကိုလည်းနားဆင်ရမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
အာဆီယံအစည်းအဝေးမှာလက်လျူရှုထားလို့မရတဲ့ဆွေးနွေးစရာကိစ္စဆိုတဲ့ထိုင်းနိုင်ငံထုတ် The Nation သတင်းစာပါဆောင်းပါးတစ်ပုဒ်ကိုပြောပြပါဦးမယ်။အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေရဲ့အစည်းအဝေးကိုလာမယ့်သတင်းပတ်အကုန်ရက်မှာဘန်ကောက်မြို့မှာကျင်းပဖို့ရှိပြီး Indo-Pacific Behavior နဲ့ဒေတာတွင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုလည်းဆွေးနွေးပွဲရှိကောင်းရှိလိမ့်မယ်လို့ထိုင်းဆိုရာရာရှိတွေကပြောကြားနဲ့အစာချထားပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုရေရှည်ခိုင်မြဲရေးတိုးပြင့်ခြင်းဆိုတဲ့ခေါင်းစဉ်နဲ့စနေတနေ့တွေမှာကျင်းပမယ့်အစည်းအဝေးမှာပင်လယ်ရေပြင်ထဲကအမိုက်ထရိုက်တွေနဲ့ပတ်သက်လို့စီမံခန့်ခွဲရေးအကြောင်းနဲ့ Indo-Pacific ဒေသအတွင်းအလားအလာတွေအပါအဝင်မူဝါဒရေးရာတွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။အာဆီယံစီးပွားရေးအတွက်ရဲတပ်ဖွဲ့ဝင်1000လောက်ကိုမြို့တော်ဘန်ကောက်မှာလူညွေးချထားမှာဖြစ်ကြောင်းဒုတိယရဲချုပ်စရီဗာရာရာစင်ဘရာဟာမာနာကူကပြောပါတယ်။ဒါပေမဲ့ဒီအထက်မှာထောက်လိုင်းရေးတွေပါမပါဆိုတာကိုပြောဖို့တော့သူကညှင်းဆန်းသွားပါတယ်။ဒီစည်းဝေးအတွင်းမြန်မာနိုင်ငံမှာအကြက်တဲနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အရေးကလည်းဆွေးနွေးကြမယ့်အကြောင်းအရာတွေလည်းပါမလားဆိုတာကိုတော့သူကမပြောနိုင်တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနအာဆီယံရေးရအမှုဆောင်ချုပ်ဆူနီယာချင်တာဝမ်ဆေးကပြောပါတယ်။သူပြောနိုင်တာကတော့အထူးဖြင့်ထိုင်းကအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူကျင်းပတဲ့အာဆီယံစည်းဝေးမှာရခိုင်ပြည်နယ်အတွင်းကအခြေအနေဟာအရေးကြီးပြီးအလေးနဲ့ထားကြောင်းသူကသတင်းတောက်တွေကိုပြောပါတယ်။ဇန်နဝါရီလတုန်းကချင်းမိုင်မှာတွေ့ဆုံပွဲအတွင်းမြန်မာနိုင်ငံကိုလူသားချင်းစာနာမှုအထောက်အပံ့တွေပေးရေးအာဆီယံအဖွဲ့ရဲ့ကဏ္ဍနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်သဘောတူညီချက်ရခဲ့ပြီးသားပါ။ရိုဟင်ဂျာတွေနေရပြန်ရေးနဲ့ရခိုင်ဒေသအတွင်းမှာရေရှည်ကမ်းမဲ့တိုးတက်ဖွံ့ဖြိုးမှုတွေပိုပြီးကောင်းမွန်တိုးတက်လာစေတင်ကြောင်းလည်းသူကပြောပါရယ်။မြန်မာလဲအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအဖွဲ့ဟာမြန်မာပြည်ထဲကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်တွေကိုတိုင်ပင်ဆောင်ရွက်ခဲ့ပါရယ်။အာဆီယံတည်ယမှုချုပ်လင်ဂျုတ်ခွိုင်းကအာဆီယံတည်ယမှုချုပ်လင်ဂျုတ်ခွိုင်းခေါင်းဆောင်တဲ့အဖွဲ့တစ်ဖွဲ့ဟာမနစ်နောက်ပိုင်းတုန်းကရခိုင်ဒေသကိုတွားရောက်ခဲ့ပြီးအာဆီယံဝန်ကြီးတွေကြားမှာအစည်းအကမ်းတစ်စောင်ကိုထုတ်ပြန်ပေးခဲ့ကြောင်းနဲ့နောက်ထပ်ဆောင်ရွက်စရာတွေလည်းရှိကြောင်းအာဆီယံသတင်းရင်းမြစ်တစ်ခုကပြောပါရယ်ဒီနေ့အတွင်းရင်းမှန်းချက်တွေကိုဆုံးခန်းတိုင်အောင်အကောင့်ထဲပေါ်ဖို့အဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ထားပြီးသားဖြစ်တာကြောင့်ကျမတို့အနေနဲ့မျှော်လင့်ချက်တွေအပြည့်အဝရှိနေစေဖြစ်ပါတယ်အနည်းဆုံးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အစည်းအဝေးအတွင်းမှာတည်တည်တတ်တအောင်မြင်အောင်ဆောင်ရွက်နိုင်ပါလိမ့်မယ်လို့စီးပွားရေးဝန်ကြီးဌာနလက်အောက်ကကုန်သွယ်ရေးဆိုင်ရာညှိနှိုင်းရေးဌာနအမှုဆောင်ချုပ်အိုရမန်စပ်တာဝီတမ်ကပြောသွားကြောင်း The Nation သတင်းစာမှာရေးသားထားပါရခင်ဗျာ
GDN online သတင်းစာမှာစောင်းပါရှင် Gordon Boyle ရေးသားထားတဲ့နိုင်ငံကိုဘလို့ဖြတ်စည်းလဲဆိုတဲ့ခေါင်းစဉ်နဲ့သတင်းစောင်းပါတစ်ပုဒ်ကိုပြောပြချင်ပါတယ်ဆောင်မရှင်ကသူကမြန်မာပြည်အကြောင်းစာအုပ်တအုပ်ဖတ်နေပါတယ်လို့အစချီထားပါတယ်။မြန်မာပြည်ဟာကုလသမဂ္ဂပညာရေးအညွန့်ခိမ့်မှာတဖြည်းဖြည်းပိုးပြီးတော့ရော့ကျလာခဲ့တာဟာမကြသေးခင်ကထွက်လာတဲ့အစီရင်ခံစာမှာဆိုရင်တိုးတက်ဖွံ့ဖြိုးမှုဆုပ်ယုပ်ကျဆင်းလာတဲ့အဆင့်ဟာ168ကိုရောက်သွားပြီလို့ဖော်ပြထားပါတယ်။1921ကနေ1932ခုနှစ်တွေအတွင်းဗြိတိသျှတွေအုပ်ချုပ်စဉ်တုန်းကအမျိုးသမီးတွေပညာတတ်တဲ့နှုန်း မြန်မာလာခဲ့ပြီးအလုတ်လုတ်တဲ့နှုံဟာလည်း33ရာခိုင်နှုံအထိရှိခဲ့တယ်။လူမှုအုပ်ချုပ်ရေးတရားဥပဒေစေပညာပညာရေးနဲ့စာနယ်ဇင်းနယ်ပယ်တွေမှာပါအမျိုးသမီးတွေပါဝင်ခဲ့ကြတယ်လို့ရေးသားထားပါတယ်။1948ခုလွတ်လပ်ရေးရပြီးတဲ့နောက်မှာအစိုးရဟာပညာတတ်ဥယေတိုးပွားလာဖို့ဆောင်ရွက်ခဲ့ပြီးအာရှမှာမြန်မာဟာပထမဆုံးအာရှကြားဖြစ်လာလိမ့်မယ်လို့လည်းယူဆခြင်းခံခဲ့ကြရပါတယ်။ဒါပေမဲ့1962ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ဒါတွေအလုံးအဆုံးသတ်အစပြောက်သွားပါတော့တယ်1988ခုနှစ်ကျောင်းသားရေးခင်းဖြစ်လာတာကလည်းပညာရေးကိုနှိမ်ကျသွားစေခဲ့ရတဲ့နောက်ထပ်အကြောင်းတစ်ခုဖြစ်တဲ့အကြောင်းသူကရေးပါတယ်တက္ကသိုလ်ကောလိပ်တွေနှစ်နှစ်ပိတ်ထားခဲ့ရတော့တက်နိုင်တဲ့မိဘတွေကတော့အိမ်မှာပဲသူတို့ကလေးတွေကိုတည်ထက်ပညာသင်ပေးခဲ့ကြပါတယ်ပညာရေးစနစ်ကိုတမင်ဖြတ်စည်းလိုက်တာဟာတိုင်းပြည်ရဲ့ဝန်내ဘွယ်အကောင်ဆုံးဖြစ်ရတွေ့တဲ့ကတစ်ခုဖြစ်ပါတယ်။ပညာမတတ်တဲ့သမီး၃ယောက်အမေကသူ့သမီးတွေကိုဘာဖြစ်ချင်တယ်လဲလို့မေးရင်ဘာဖြစ်ချင်တယ်လို့မပြောပြတတ်ကြကြောင်းနဲ့ပညာမသင်ရတော့ရီမှန်းချက်ပန်းတိုင်ပြောင်းနေတဲ့အကြောင်းကိုလည်းအဲ့ဒီကလေးအမေကပြောပါတယ်။88နောက်ပိုင်းတက္ကသိုလ်တွေပြန်ဖွင့်တဲ့အခါမှာအစိုးရညွှန်သမျှမလုပ်တဲ့ဝန်ထမ်းတွေကိုအလုတ်ထုတ်ပစ်လိုက်ပြီးအစိုးရဝန်ထမ်းရွေးချယ်ရေးစာမေးပွဲတွေမှာဆိုရင်လည်းမေးတဲ့မေးခွန်းတွေဟာအစိုးရကိုထောက်ခံသလားနိုင်ငံခြားရေဒီယိုတွေကပြောသမျှကိုလက်ခံသလား1988လိုကာလမျိုးကိုနောက်တစ်ခါကြုံကျင်သလားစတဲ့မေးခွန်းမျိုးတွေဖြစ်သလိုတချို့မေးခွန်းတွေဟာပိုးပြီးတော့အလှည့်အကောက်များတယ်လို့ရေးသားထားပြီးစစ်တပ်ကဘယ်သူအကျိုးအတွက်လုပ်နေတာလဲတိုင်းပြည်အတွက်ဘလို့နိုင်ငံရေးစနစ်မျိုးကအကောင်ဆုံးဖြစ်မယ်ထင်တယ်လဲဆိုတာတွေကိုမေးတဲ့အကြောင်းဖော်ပြထားပါတယ်ပြည်သူအများစုကတော့ဒါဟာအာဏာပြန်သိမ်းဖို့အစီအစဉ်ချနေတာလို့ယူဆကြပါတယ်ကလေးတွေဆိုရင်လည်းဆရာတွေကိုမေးခွန်းမထုတ်ရဲကြပါဘူးဒီလိုနဲ့ပဲကလေးတွေဟာမမှန်တာတစ်ခုခုကိုတွေ့မြင်နေရစေအောင်တော့ဒါဟာမမှန်ဘူးလို့သူတို့မပြောဝင်ကြပါဘူးဒါဟာတိုင်းပြည်ကိုဘလို့ဖြတ်စည်းသလဲဆိုတဲ့သင်ခန်းစာပါပဲဆိုပြီးသူ့ရဲ့ဆောင်းပါးကိုအဆုံးသတ်ထားပါလေရှင
်။ Proshma ya Democracy နဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းသားဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုးပြီးတော့တိုးလာနေပါတယ်။နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတတိယနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်တာနက်ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမှာတော်ရှင်တို့ကိုကြိုးပါရခင
်ဗျာ။ view American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေနောက်ဆက်နေကြရတာဖြစ်ပါတယ်ရှင်။အခုတခါလေ့လာကြရမယ့် American Style Idiom အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကနေ့နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်တော်ရှိများတိက C R A S H E R crasher ကCRASH crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် script group ရဲ့လုံးောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာတယ်လို့အက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေ တင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဗ ెంబ ာလ24ရက်နေ့ကအင်ဒီရောအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုတမရဥဘာမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆင်းရဲမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘူရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသတင်းရှင်များကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း Gate Crusher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Crew ပြည်တဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
အင်းဒီဂျင်းဝေလုတ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူး။ဒါပေမဲ့လို့လေဂျုံးစ်လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဝဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မမွေးပဲနဲ့ဖြော်ပြပွဲအကစားပွဲတွေကိုတွားကြည့်တဲ့သူကိုဘယ်လိုရည်နှွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်အခုတော့စီးပွားရေးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်တိုက်ခန်းတွေကိုအရစ်ကြနဲ့ဝင်နိုင်ဖို့အတွက်ဘဏ်တွေကငွေချေးပေးနေပါတယ်။ကိုယ့်ရဲ့ဝင်ငွေအတိုင်းအတာအလိုက်ဘဏ်ချေးငွေရှောက်လို့ရတယ်ဆိုပေမဲ့ဘဏ်တို့နှုတ်ကကြီးနေသေးတယ်လို့အင်ချမ်းမြေလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ဒါပေမဲ့အင်ချမ်းမြေဈေးအေးနေတဲ့အချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့အချိန်နေလားရင်းနှီးမြုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကိုမြန်မာ Developer Association ရဲ့အတွင်ရေးမှူးဦးစော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကပြန်လည်တင်ဆက်ပေးထားပါရစေ။
ကျွန်တော်ဒီမှာဆိုရင်ဒီမှာ developer association ကဒီလိုပါတယ်ပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်တစ်ထောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအကြီးလောက်တူတဲ့အတွက်ပေါ့နော်ရှိပါတယ်ခင်ဗ
ျဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘယ်လိုလူမျိုးတွေကိုချိပါသလဲလူတိုင်းတော့ရမယ်မထင်ဘူးနော်
ဒီအင်ညာဝရမယ်ဆိုရင်အကူကကူနာသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုပါပုံစံတစ်ခုကိုဝယ်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုကျွန်တော်ပေးပြီဆိုတာနဲ့ဒီအဟိုချင်းချင်းလျှောက်လာတယ်တင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တယ်ကွနာ AI ဝင်ငွေပေါ့နော်ဒီသားစုဝင်ငွေကိုယ့်ရဲ့ဝင်ငွေချင်းကြွားအဲ့ဒါတွေဟိုတော့ပေးရတယ်အဲ့ဒီကမျိုးတွေအဲပြီဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာဘိုင်းရဲ့သတ်မှတ်ထားတဲ့ပုံစံတွေကဟိုတိတ်ပြီးတော့အများကြီးမဟုတ်ပေမဲ့တိတ်တော့အနည်းနဲ့မဟုတ်ပါဘူးအချင်းယူမဲ့ပြန်ဆက်မဲ့ပမာဏနဲ့သူ့ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘိုင်းရဲ့ချင်းငွေတွေရရရှိကြပါလေ
ဘန်ဒိုးနှုံးရောက်တော့ရဥစော်ရဲဝင်ဘလို့နေပါလဲ
ဘန်ဒိုးနှုံးကတော့ကျွန်တော်တို့မြမပြီမှာတော့ဥစော်ပြောသလိုဟိုချီးယူဘန်ကချီးယူတဲ့ဒီမှာတ냐ကဟိုအလဲကျုံစတုံးကျရဲ့ဘာဖြစ်နေတာပေါ့နော်သူကအတူတကတော့အများဆုံးစတုံးကျယူရမယ်ဆိုပေမဲ့ဟိုဘန်ကိုဆောင်မှုနှုံးတွေရရှိပြီးတော့ကျွန်တော်တို့စတုံးကျကိုတစ်ခါတလေ14ကျ15ကျလောက်ဖြစ်သွားတာလည်းရှိပါလေအဲ့တော့ဘန်ကနေပြီးတော့ဟုံးနှုံးတွေချီးတဲ့နေရာမှာဟိုခုံးလုံးအတွက်ကိုတိကျပေါ့နော်ဘာရခဲ့လို့ဆောက်ဟိုခုံးလုံးဆိုတာခိုင်မာတဲ့ကြောင့်မို့ဘာရခဲ့လို့ဆောက်ခိုင်လို့ဆိုတဲ့အချင်းမရောက်သေးပါဘူးအဲဘာအနေပြီးစီးပွားရေးလုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်းစက်သုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေဆောင်မှုတွေလည်းထားရတော့30ချက်15ချက်တော့ဖြစ်သွားကြတာတော့များပါလေခင်ဗျအဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဒီမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့ဖြစ်ရှင်နဲ့တို့ဖြီးပြီးတော့ချင်းမယ်ဆိုရင်ဘန်ဒိုးလုံးကိုဆက်ရမယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နေဝင်လို့မျိုးရှိပါတယ်အဲ့ဒါအဲ့ဒီပုံမှန်မျိုးဒီတော့မှအချိုးရေတုံးနေရအရှိဆက်တဲ့အခါမှာဒီတော့အဲ့ရဒူလာတံမှုအရာဆိုလို့ရှိရင်ဟိုတစားခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်စားလောက်ဖြစ်သွားတာနှစ်စားနီးစားလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူဒီကလည်းဘန်ဒိုးနဲ့အဲဘန်အနေချင်းနေနဲ့မချင်းနေကြတာလည်းရှိပါတယ်အဲ့လိုကြောင့်လည်းပဲတချို့ဝါကြီးအယောင်းဝကျွန်တော်တို့ဟိုပေးနေရလည်းရှိပါတယ်ခင်ဗျ
ဒီအိမ်ဝင်မဲ့သူတွေကဒီအိမ်ဘိုးကိုအရစ်ကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင်
အဲကျွန်တော်ပေးတဲ့နေရာမှာကျွန်တော်အရစ်ကြပေးရပါတယ်တစ်ခါတည်းဟိုလက်သေးနဲ့ပေါ့နော်
ဟိုလိုတော့ဟိုပေးရမလို့ပါဘူးအခြားခြားကြည့်ပါလေဟိုတော့ပေးမယ်အပြည့်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲဒီကြတော့ဟိုပထမအတော့ပေါ့နော်သုံးရရတယ်လို့ပေးရတယ်ရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တစ်ခေတ်ချင်းပန်နေရလေပဲသူ့ပန်နေရအဒီကပို့ပြီးဟိုအုံးလုံးအစ်တေကိုထပ်မံတွေ့ရှိတာလေအတွက်အဲဒါဆိုပထမအုံးဆုံးပေးရမယ့်30ရာခိုင်နှုန်းတော့မှတန်9လောက်ခွဲပေးပြီးတော့မှဟိုပေးရမယ့
မှမဟုတ်ရင်အိမ်ပေါ်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲအဲ့ဒီမှာလည်းပဲဟိုတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းအ30ရာခိုင်နှုန်းကိုချက်ချင်းပေးကြရမလို့ပဲနဲ့15လောက်လောက်ခွဲပေးကလာလာပြည့်ရဲ့အခါမှာကျန်တဲ့80ကျန်တဲ့80ရာခိုင်နှုန်းကိုဘာသာနဲ့ခုံးလုံးချောက်ပြီးတော့မှအဲလိုဆက်ပြီးတော့မှ15နှစ်တန်နဲ့20တန်နဲ့လို့ပေးသွားတဲ့အစီအစဉ်တတိလေပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါအ
ဲတချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ80ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲ foundation ပြီးပြီအဲဒါနဲ့ခုနှစ်မှာဒီ foundation ပြီးပြီဆိုလို့ရှိရင်အဲနှစ်နှစ်သေးပြီးမယ်တစ်နှစ်ခွဲသေးပြီးမယ်အဲ့အမေကျင်းရပေးချင်းအဲ့တကူအခုချိန်မှာဈေးကွက်စဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲ့ပထမ30ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါတတိယအဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောကအုပ်စုတက်နေကိုရှိပြီ BCC ပေါ့နော်နေထိုင်ကိုရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူကအမျိုးမျိုးအစားစားပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်ကြီးရောက်တော့ဟိုဘယ်ချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ပေါ့
အဲ့ခေါင်းဆက်ရတဲ့တော့ပြီးလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်ရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့တင်ဆောင်ရတာရှိပါတယ်အဲ့ဒီပါနေထိုင်မှုပမုတ်မိတ်တွေတင်တာနည်းနည်းလေးအဲဟိုကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်ရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြှုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအိမ်ရာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးဇော်ရုံ
ဟုတ်ကဲ့အခုအချိန်ကြီးကတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြမဒေဗလော့ပါအဆင့်ရှိရှင်းရတယ်အဲ့ဒါကြောင့်မို့လို့အာယုံစိုက်ဆိုင်ပြီးတော့မှဒီဟိုအိမ်ရာရောင်းပြဝယ်နေတဲ့အတင်းရနေပြီးတော့ပဲဟိုကမကထပြည်ပြီးတော့မှအခုချိန်တတိယအချိန်ကြီးတော့နောက်လည်းသုခအချိန်ဒီမှာချိန်ကြီးကျွန်တော်တို့ဟိုလုပ်သွားဖို့အစီအစဉ်ချွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်ဝယ်ယူပြူတွေအတွက်လည်းရွေးချယ်ကြရပြီးဒီနေထိုင်သူတွေအတွက်ရွေးချယ်ကြရပြီးလည်းများလာပြီးတော့မှတံပိုးတွေရတယ်လေဟိုအရင်လိုမျိုးတံပိုးကြီးတွေမဟုတ်တော့ပဲနဲ့တံပိုးတင့်လာတယ်တံပိုးတင့်လို့တံပိုးမြတ်တာဆက်ပြီးတော့သူ့ဝင်နိုင်တဲ့ level ရွေးချယ်လည်းရှိလာတယ်လို့အဲ့မဲ့တမ်းတွေရတယ်အရင်မျိုးပေါ်ပေါက်လာတဲ့အတွက်ဝယ်ယူဖို့တော်လေးတင့်တော်တဲ့အခြေအနေတော့ရှိလာပါတယ်ခက်ခရင်းနှီးမြှုပ်နှံသူတွေအနေနဲ့ရတယ်ပဲကျွန်တော်ဒီတစ်ခါကဝေကြီးကြီးကွဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ဒါပါဒီအနေထားအပြီးကြတဲ့တနည်းတည်းအတွက်မှာဆိုလို့ရှိရင်ဒါပါငွေကြီးရလဲတဲ့အနည်းငယ်ကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့တော့ပုံပြရှိရတယ်တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးဈေးကွက်ကတက်မသွားတဲ့အဖြစ်ကျလာတယ်ကျခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေထားကိုရောက်လာတယ်ပေါ့နော်တစ်ခါနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကြောင့်ဆက်လို့ရှိရတော့တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးဈေးကွက်ကတော့တက်ကြတယ်အဲ့တော့ရင်းနှီးမြှုပ်နှံသူတွေကအခုချိန်မှာဝယ်ယူလို့အကောင်းဆုံးရင်းနှီးမြှုပ်နှံလို့အကောင်းဆုံးဒီအခြေအနေရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်ကအဓိက main နေရာတွေဖြစ်တဲ့ဟိုရင်းနှီးကောင်းတဲ့နေရာတွေတော့တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးမြှုပ်နှံသူတွေကဆိုလို့ရှိရင်ပြန်လည်လှုပ်ရှားတက်ဝင်လာပြီးတော့မှပြန်လည်ရင်းနှီးမြှုပ်နှံလာတဲ့နေရာတွေလည်းပဲတွေ့ရှိရပါတယ်
မတ်တင်ကြီးထိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါလိမ့်ရှင်။အခုတော့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတော့မှာပါ။ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်ဒီတစ်ပတ်ရဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေသူတို့နေရာရင်းနိုင်ငံတွေကဒုက္ခသည်တွေအတွက်အခုညီတွေပေးဖို့ဘလို့ဆောင်ရွက်နေသလဲဆိုတာကိုကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
မနက်ခင်းကော်ဖီတစ်ခွက်တောက်ပြီးနေ့တည်ကိုစရတာဟာကော်ဖီချိန်ခင်းတဲ့သူတွေအတွက်တော့ဘဝရဲ့အစိတ်အပိုင်းတစ်ခုလိုတော့ဆိုရမှာပါ။ဆူရနိုင်ငံမှာ Nyezin Uega Mibari net the Gwedia Pikebi, a good come out American and that Pinide. Mayan Kahale, coffee tobu young chappi, Tokale, Nagapu, Taupa Labu, Juza Jenidua, Washington DC, Bimaka Guran Kuma, Kondoli coffee Lungango, Mayan Kaga, Uzi Lokanirawa, Tokale, Tre Yamumi Shabu, Lungan and Miga, the coffee Lungan Satinawa. 734 is
The Chakling and the Town of Lost Boys look Kojare, Niasun Kwabi, Midway Paraguay Pikia to Pilavare. When I was 3 years old, my Billet only allowed you, Matanoya, Taikai Kayabare, Yasuda, Suyaga, Yago, Misho Kebare, Yamilano, General Clary Le, Vivar in a Quabi, Tanyazi, Yakumare, Aina, Ethiopia, Yaki, Doka de Pilava, Nanashamaro, Clary, Toro Mamia, Tesong Kumare. มันจะเข้านี้บ้านแล้วชอบดีทุกข์ได้สแกมมาเนี่ยได้6ชั่วโมงด้วยจงกูคาก็อกุลุเปียๆบาระยูฟีลเอเวอรี่เดย์ไอ้นี่มาเนี่ยเตยตัวไหนน่ะจ้องนี่ไดซ้อยจ้องแล่นเนี่ยบาระสาตอกลงๆไม่ชีโลสาลองมุตึกปิ๊อเลยคลีรี่เตยกงจ้าดุโลวันยอกอเปียตะชายอกาฤจ้องเลยเตยบาระตะชูคลีรี่เลยเนี่ยอตีตะจ้าเนี่ยณีโบทุกข์ได้สแกมก็ถั่วปี้จาบีแล้วมาเตยซ้องจ้าฤเลยชีบาระ
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်သူကိုဒုက္ခတဲ့ဖြစ်နေတဲ့ကိုယ်တွေလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခတဲ့စကမ်းမှာယုံကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ်ရစ်မွန်မျိုးကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုတင် जा နေတဲ့အချိန်ထဲမှာပဲဒုက္ခတဲ့တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခတဲ့တွေကိုကူညီရေးအစီအစဉ
ထားလုံဆောင်နေပါတယ်ဒါကြောင့်မြစ်တွေထဲသွားငါဖန်နိုင်အောင်ငါဖန်ပိုက်ကိုဝယ်ပေးပါတယ်ချန်ဆိုင်နိုင်အောင်ဖန်တီးပေးတယ်ဆိုရင်လဲသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါတယ်ပြီးတော့ရေတွင်းတူးပေးရင်လဲစိုက်ဖို့အတွက်ပိုအဆင်ပြေပြီးပြန်ရောင်းချနိုင်ပါတယ်အဲ့ဒီမှာဝယ်ယူစားသုံးကြမယ့်လူ2,000လောက်ရှိနေတာပါ
ကားဟာကော်ဖီတွေကိုဈေးဆိုင်တွေပွဲလမ်းနေနဲ့အွန်လိုင်းကနေလည်းရောင်းချပါရတယ်ဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မီဂါမာဖီကပရာဟိတာလုပ်ငန်းအဖြစ်လဲရှိနေတဲ့အကြောင်းအခုလိုပြောပါရတယ
် The customers love it whenever they find out about the
ကော်ဖီကိုကြိုက်ကြပါတယ်ပြီးတော့ဒီဒုက္ခတွေကိုညီရဲ့အစီအစဉ်ကြောင့်လည်းသိကြတော့ပိုးပြီးတော့စိတ်ဝင်စားကြပါတယ်ကော်ဖီကအရသာလည်းကောင်းတော့နှစ်ဖက်စလုံးအတွက်အကျိုးရှိပါတယ်ကော်ဖီဝယ်တောက်နေတဲ့တစ်ချိန်ထဲမှာပဲဒုက္ခတွေတွေကိုလည်းကုညီနိုင်ကြတာပါ
ဒုက္ခတဲ့ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရတဲ့ဆိုရင်တော့ရန်မုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီကွက်၅ဖန်ပိုက်ဘောဘင်စတာလေးကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာကဘာတော်ဝမ်းမှာစစ်ပွဲတွေပြိပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခတွေအများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခတွေအကြောင်းတင်ပြပေးပါမယ်။မေရီလန်ပြည်နယ် Riverside မြို့မှာအာမက်အယ်ခါကီယာအပါမန့်လူနေတိုက်ခန်းတွေပြုပြင်ထိန်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါ။ဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပေးရဒီမှာတော့သူဟာပကြီးဆွဲပါတယ်
။ Didn't think for me like music. Each been think
ကျွန်တော်တို့တော့ပကြီးဆွဲရတာဂီတဖန်တီးနေသလိုပါပဲ။ပကြီးကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့တရားနေနဲ့စော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်။
အခါကီယာအီရန်နိုင်ငံဘက်ဒက်တက်ကတိုပကြီးချောင်းကနေပွဲရရှိခဲ့တာပါသူဟာအီရန်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငြိမ်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့အခြေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအရောင်တိတ်အများကြီးမရှိပါဘူးဒီမှာက400ဒီဆိုတော့ရင်းနှီးပါပြောင်းရပါတယ်အရောင်တွေလည်းမျိုးစုံဆက်ရပါတယ
်မေရီလန်ပြည်နယ်ဆန်ဒီစပရင်မြို့ကပကြီးပြကန်းမှာပြသထားတဲ့ပကြီးကားတွေထဲမှာအယ်ခါကီရဲ့ပကြီးကားလည်းပါဝင်ပါတယ်သူနဲ့အတူအီရတ်၊အီသီယိုးပီးယားနဲ့ဆိုမာလီယာကပကြီးအမှုပညာရှင်တွေရဲ့အလက်အရာတွေကိုပြသထားတာပါ။ပကြီးပြပွဲတာဝန်ခံအဲလီဆန်ဝက်စ်က
There's so much talk in the news now about refugees.
ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောနေရတွေကအများကြီးပါဒုက္ခသည်ဘယ်လောက်ကိုပဲလက်ခံမယ်နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှာလဲစသဖြင့်ပါဒီပြပွဲကတော့ဒုက္ခသည်တွေရဲ့ဘဝတစ်စီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်သူတို့ရဲ့ပင်ကိုအရေးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတူလို့မဖော်ပြကြပါဘူ
းဒီပကြီးကားတွေထဲမှာပကြီးအမှုပညာရှင်ဒုက္ခသည်တွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမှတ်တရအကြောင်းတွေကိုတွေ့ရမှာပါဒါအပြင်ကမ္ဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တွေကိုလည်းစိတ်ကူးနဲ့မှန်းစားပြီးအကောင့်တွေပေါ်နေတာကိုတွေ့ရပါတယ်အီသီယိုးပီးယားနိုင်ငံကပကြီးအမှုပညာရှင်ဖီတွန်ဂီတချောက
My hometown is Wallo There is a marketplace.
ဒီမရပါဒီကဝါလိုမျိုးပါ။အိမ်မှာတပတ်တစ်ခါဈေးနှင်းရရင်လူတွေဟာအယောင်းဝယ်အတွက်တာမဟုတ်ဖင်းနဲ့အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ်
။အဲခါကီကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကိုသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါတယ်
။ This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမျှော်ခင်းပုံပါ။အီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြချင်လို့ရေးထားတာပါ။
အသွေးအရောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါ။အဲခါကြီးက
This horrors like refugees someday
ဒီမြင်းတွေကဒုက္ခသည်တွေလိုပါပဲ။တချို့ကဥရောပ၊တချို့ကအာဖရိက၊တချို့ကအရှေ့လေဘန်းကနေလာကြပြီးတဲ့နောက်ဒီမြင်းမှာအတူတကွနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့အရေးတရတအားပါဝင်လုပ်ကိုင်နေကြတာပါ။
သူနဲ့မိသားစုဝင်တွေကိုဘဝတည်းစတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါရယ
်အမေရိကန် gift to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လမ်းဆန်းစေချင်တာပ
ါဒီနေ့လေးမှာတော့ဒီအမေရိကန်ပြည်ထောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲအဲခါကီကမျှော်လင့်နေပါတယ်ခင်ဗျာ
အောင်အောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်စီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါလိမ့်ရှင်။ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နှာစင်နိုင်ပါတယ်။အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကရှိတာမို့စောင့်မျှော်နှာစင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုမနက်ဖက်ရဲ့ထိုက်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးဦးမှာပါရှင
်။အီဂျစ်နိုင်ငံရဲ့ဒီမိုကရေစီစနစ်အရာပထမဆုံးရွေးကောက်ခံခဲ့ရတဲ့အီဂျစ်သမ္မတဟာမိုဟာမော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။သူပေါ်ဆွဲချက်တင်ထားတဲ့တရားမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်မှု9မိနစ်ကြာလျှောက်လဲချက်ပေးပြီးနောက်အစ်စ်ဆေးကံမှန်ကန်အတွင်းလဲကျသေဆုံးသွားခဲ့တာဖြစ်ကြောင်းဆေးဝင်ကိုအရေးပေါ်ခေါ်ဆောင်သွားပေမယ့်ဆေးဝင်အရအသက်ကုန်ဆုံးသွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်မော်စီကိုရွေချက်ရှိရှိအသက်သေဆုံးအောင်လုပ်ခဲ့တဲ့အတွက်အီဂျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါတီကပြောပါရယ်နိုင်ငံတကာနဲ့အီရန်တို့အကြသဘောတူညီထားတဲ့အစ်စ်နစ်တန့်စင်ထားတဲ့ဂျူရီနီယန်တူလောင်ခွင့်ရှိတဲ့ပမာဏကိုကျော်လွန်ထားရှိမယ်ဆိုတဲ့အီရန်ရဲ့အစီအစဉ်ဟာနျူကလ িয়ার အကြက်ကံမှုဖြစ်အမေရိကန်ကသတ်မှတ်လိုက်ပါတယ်။အီရန်ကိုနျူကလ িয়ার လက်နက်ထုတ်ခွင့်ဘယ်တော့မှပေးမှာမဟုတ်တဲ့အပြင်အီရန်အာဏာရှင်ရဲ့ဒီနျူကလ িয়ার အကြက်ကံမှုအတွက်နိုင်ငံတကာဖိအားတိုးပေးတာနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းလင်းပြောထားတယ်လို့အင်ဖြူရောမျိုးသားလူညွန်ရေးကောင်စီပြောခွင့်ရ Gareth Marquis ကပြောပါတယ်။ဟောင်ကောင်ကဆန္ဒပြနေသူတွေဟာအခြေခံလူ့အခွင့်အရေးတိုက်အတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။ဆန္ဒပြနေသူတွေကဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခံလွှဲပြောင်းပြစ်မှုဆိုင်ရာအခြေခံမှုဥပဒေကြမ်းနဲ့ဥပဒေကြမ်းကိုစန့်ကျင်ကပ်ကွက်နေတာဖြစ်ပြီးဟောင်ကောင်အုပ်ချုပ်ရေးမှုကာရီလမ်နှုတ်ထွက်ဖို့ကိုလည်းတောင်းဆိုဆန္ဒပြနေတာဖြစ်ပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောင်းနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမြင့်ထွန်းပြပြပေးသွားတာပါရှင်။ဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုက Map Engine 9ဖြစ်ပြီးအသံဖန်း Engineer ကတော့ Doris Smith ဖြစ်ပါတယ်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါပြီ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.